အခုတော့ဥက္ကဋ္ဌရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီမိုကရေစီလူပောင်တည်ဆောက်ရမှာအရေးပဲ့အတင်းဖွဲ့တွေအလွန်အရေးကြီးတဲ့အခန်းကဏ္ဍကအပောင်းဝင်နေကြောင်းဥက္ကဋ္ဌကရေးသားပြီးကျွန်တော်ညံဝဲအောင်ကကိုကြီးတင်ဆက်ထားပါရစ်ခင်ဗျာ။
ရက်ဖက်ပွဲစည်းနဲ့ပတ်သက်ပြီးရေးသားထားတဲ့စာအုပ်စာတမ်းအကြံပြန်များရှိပါတယ်။ဒီမိုကရေစီစနစ်ပြည်သူ့ကြိုးထောင်ရမှာအရေးကြီးတာမို့အရက်ဖက်အဖွဲ့အစည်းတွေပါဝင်တဲ့အခန်းကဏ္ဍကိုအာရုံစိုက်ကြတာပါ။ဒါပေမဲ့အရက်သားကြီးပါလို့အရက်ဖက်အဖွဲ့အစည်းလို့ခေါ်တာမဟုတ်ပါဘူး။အသေးသေးဝန်ကြောင်းတွေစီဝါရေးလုပ်သူတွေကုမ္ပဏီတွေနိုင်ငံရေးပါတီတွေကိုအရက်သားအဖွဲ့အစည်းလို့မခေါ်နိုင်ပါဘူး။ကိုယ်သဘောနဲ့ကိုယ်စံတာအတိုင်းအရက်သားတွေစုပေါင်းဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေဖြစ်ပါတယ်။ရက်ွက်အသင်းကစပြီးပုဂ္ဂလိက NGO တွေအထိပါဝင်ပါတယ်။ရက်ွက်အသင်းအဖွဲ့တွေဟာစေတနာဝန်ထမ်းတွေဖြစ်ကြပြီးသာရေးနာရေးဘာသာရေးလူမှုရေးကိစ္စတွေဆောင်ရွက်ကြပါတယ်။မြမပြည်မှာဒီလိုရက်ွက်အဖွဲ့ပေါင်း2000ကျော်ရှိနိုင်တယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းပါတယ်။ဒေသကရက်ွက်အဖွဲ့စည်းတွေမှာတော့ဇက္ကစားဝန်ထမ်းပါဝင်လို့ရှိပြီးနိုင်ငံတကာ NGO တွေနဲ့ဆက်ထားတတ်ပါတယ်။အစိုးရစီမှာမှတ်ပုံတင်တဲ့အဖွဲ့ရှိသလိုမှတ်ပုံမတင်သူလည်းရှိပါလေ။ဒီအဖွဲ့တွေများပြားတာမကြသေးပါဘူး
။ဒေသခံရက်ဖက်အဖွဲ့အစည်းအရင်အတွက်ကိုအမျိုးမျိုးခံမှန်းနေတာတွေ့ရပါလေ။2003ခုနှစ်မှာကလေးသူငယ်ကယ်ဆယ်ရေးအဖွဲ့ကစစ်တမ်းကောက်ယူတဲ့အခါမှာဒေသခံ NGO အဖွဲ့290ရှိတယ်လို့ဆိုပါလေ။ဂျုံရင်းပြည့်စည်လာတဲ့လူမှုစီးပွားရေးအခြေအနေကိုကောက်မွန်အောင်လုပ်ဖို့အရက်ပဲအဖွဲ့အစည်းတွေပေါ်ထွက်လာတာဖြစ်ပါတယ်။စီဆိုးရတက်လာပြီးမကြာမီ1990ပြည်လွန်အစောပိုင်းမှာတိုင်းသားလဲနဲ့ကန်ကြီးနဲ့အပြစ်ခတ်ရဲဆဲလိုက်တာဟာလဲအရက်ပဲအဖွဲ့အစည်းတွေပေါ်ပေါက်လာစေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။မြစ်တာဖောင်ဒေးရှင်းနဲ့ငိမ့်ဖောင်ဒေးရှင်းဟာထင်ရှားပါတယ်။အစိုးရမလုံနိုင်တဲ့လူမျိုးရေးလုပ်ငန်းတွေကိုအရက်သားအဖွဲ့အစည်းတွေကဝင်ရောက်လုပ်ကန်ပေးရတာပါ။ရန်ကုန်မှာဆိုရင်2000ခုနှစ်မှာရုပ်ရှင်မင်းသားဦးကျော်သူဦးဆောင်နဲ့နိုင်ငံကူညီမှုအသင်းဟာထင်ရှားလာပါတယ်။ဘုရားဝါသာဝင်ရဲ့ဦးစီးရဲ့အသင်းဖြစ်ပေမဲ့ဦးကျော်သူကိုစံနမူနာယူပြီးအခြားနိုင်ငံကူညီမှုအသင်းတွေလည်းပေါ်ထွက်လာပါတယ
်။2009တန်ခါအောင်ကျွမ်းမှုနဲ့2008နာဂစ်လီမုန်တိုင်းကာလမှာတန်ခါနဲ့အခြားဘာသာရေးအဖွဲ့တွေဦးဆောင်တဲ့အရတအသင်းအဖွဲ့တွေအများအပြားပေါ်ထွက်လာပါတယ်။နိုင်ငံခြားအကူအညီမပါဘဲတည်ထောင်တဲ့အရတအဖွဲ့အစည်းတွေဖြစ်ပါတယ်။ဒါပေမဲ့2008မှာဒေသခံ NGO နဲ့အပြည်ပြည်ဆိုင်ရာ NGO တွေပူးပေါင်းပြီး Local Resource Center လို့ခေါ်တဲ့ဖွံ့ဖြိုးရေးမန္တလေးအဖွဲ့တည်ထောင်နိုင်တာဟာအရက်ဖွဲ့အဖွဲ့တွေအတွက်အလွန်အကျိုးရှိပါလေ။နာဂစ်မုံတိုင်းရဲ့ရလတ်တစ်ခုပါပဲ။ရန်ကုန်မှာဌာနချုပ်ထားပြီးမန္တလေးလာရှိုးနဲ့မော်လမြိုင်မှာဌာနကွဲတွေဖွင့်ထားပါလေ။အရက်ဖွဲ့အဖွဲ့အစည်း600ကျော်ရဲ့လုပ်ငန်းတွေကိုကြီးနိုင်ဆောင်ရွက်ပေးတဲ့မန္တလေးအဖွဲ့ဖြစ်ပါတယ
်။နာဂစ်မုံတိုင်းမတိုင်မီကာလမှာအရက်ဘက်အဖွဲ့အစည်း30နီးပါးတည်ထောင်နိုင်ခဲ့ပြီးနာဂစ်နဲ့ဦးသိန်းစင်အစိုးရကြား3နှစ်တာကာလမှာအရက်ဘက်အသင်းအဖွဲ့20ကျော်ပေါ်ထွက်လာကြောင်းသိရပါတယ်။ဦးသိန်းစင်အစိုးရခင်မှာအရက်ဘက်အဖွဲ့အစည်းအများဆုံးပေါ်ထွက်လာပါတယ်။အစိုးရဖွဲ့ပြီး3နှစ်အတွင်းအရက်ဘက်အဖွဲ့အစည်း85ဖွဲ့ပေါ်ထွက်လာပြီး NLD အစိုးရလက်ထက်မှာ35ဖွဲ့ပဲပေါ်ထွက်ကြောင်းသိရပါတယ်။ဒါပေမဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဒီဒီရောမလုံနိုင်တာတွေလည်းရှိပါတယ်အရက်ဖက်အဖွဲ့အစည်းတည်ဆောင်ပြီးမတာမီတည်ဆောင်သူကစိတ်ပြောင်းပြီးအခြားစီမံကိန်းမှာသွားလုပ်တဲ့အတွက်အဖွဲ့ဝင်မရှိတဲ့အရက်ဖက်အဖွဲ့အစည်းနဲ့အဖွဲ့ဝင်တဦးနှစ်ဦးသာရှိတဲ့အရက်ဖက်အဖွဲ့အစည်းစတဲ့အမိခံအရက်ဖက်အဖွဲ့အစည်းတွေလည်းရှိနေပါတယ
်ဦးသိန်းစင်အစိုးရလက်ထက်2014ဇူလိုင်လ18ရက်နေ့မှာအသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုပြတ်တော်ကပြတ်ထန်းပါတယ်အဲ့ဒီရေကတရားဝင်မှတ်ပုံတင်တဲ့အဖွဲ့အစည်းအနည်းငယ်သာရှိပါတယ်။ဒါပေမဲ့2015နောက်ပိုင်းမှာတရားဝင်မှတ်ပုံတင်တဲ့အရတအဖွဲ့တွေတိုးပွားလာတယ်လို့ Bouncy Facility ရဲ့2018စာရမ်းမှာဖော်ပြပါတယ်။2017မတိုင်မီကမှတ်ပုံတင်တဲ့အဖွဲ့အစည်းနှစ်ခုသာရှိပေမဲ့ဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာအဖွဲ့ပေါင်း60လောက်မှတ်ပုံတင်ကြပါတယ်။မှတ်ပုံတင်ထားတဲ့အသင်းအဖွဲ့ဟာနိုင်ငံတော်အစိုးရ၊နိုင်ငံခြားအစိုးရအစိုးရမဟုတ်တဲ့နိုင်ငံတကာ NGO နဲ့ပုဂ္ဂလိကအလူရှင်တွေပေးအပ်တဲ့အထောက်အပံ့ကိုလက်ခံရယူပိုင်ခွင့်ရှိတယ်လို့အသင်းအဖွဲ့များမှတ်ပုံတင်ဥပဒေအခန်း၈မှာဖော်ပြထားပါတယ်။အစိုးရအနေနဲ့မလုံနိုင်တဲ့အလို့ကိုတာဝန်ယူလုပ်ကင်ပြီးဒုက္ခရောက်သူဆင်းရဲနွမ်းပါးသူကိုကူညီတဲ့နေရာမှာ ရပ်ဖွဲ့အဖွဲ့ကြီးဟာစားဆောင်နိုင်တာကိုတန်လျာရှိစရာမလိုပါဘူး။ရပ်ဖွဲ့အဖွဲ့တွေလို့ရေကရင်အားကောင်းလို့အောင်ကုလသမဂ္ဂနဲ့ TV ဆိုင်ရာကအခုရေးပေးနေပါတယ်ခင်ဗျာ။